လောက်ကင်မြို့မှာတရားမဝင်ဝင်ရောက်လာတယ်လို့ယူဆရတဲ့တရုတ်နိုင်ငံသား18ဦးကိုမနေ့ကဖမ်းဆီးလိုက်ပြီးအဲ့ဒီထဲက5ဦးဟာရဲယူနီဖောင်းတွေလက်နက်အထုတွေဝတ်ဆင်ကင်ဆောင်ထားတာကြောင့်ပြည်သူဝန်ထမ်းအယောင်ဆောင်မှုနဲ့အရေးယူထားတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့ရဲမှူးချုပ်ဇော်ခင်အောင်ကပြောပါတယ်
ရဲယူနီဖောင်းတွေဝတ်ထားလို့ဆိုပြီးကျွန်တော်တို့ရောင်းဆောင်မှုတွေဖွင့်ထားတယ်9ရောက်9ရောက်ကျွန်တော်တို့လက်ထိပ်ပါညာနဲ့အဲ့လိုပေါ့အယောင်ဆောင်မှုပေါ့နော်အယောင်ဆောင်ရဲအယောင်ဆောင်ပြီးတော့ဝင်ရင်းပြတဲ့အခါကျတော့အဲ့ဒါကိုကျွန်တော်တို့ကထပ်ပြီးတော့မှပုံမှန်နဲ့ထပ်ပွင့်တာ190နဲ့ပြည်သူဝန်ထမ်းအယောင်ဆောင်မှုပေါ့ရအဲ့ဒါနဲ့မိတာကတော့18ရောက်မိတာဆက်ဆံရကျွန်တော်လောကကလို့ကတော့ဆက်ပြီးရေးကြီးပါပေါ့ရ
ကျန်တဲ့12ဦးကိုလည်းစစ်ဆေးနေကြောင်းတရားမဝင်ဝင်ရောက်လာတဲ့ဆိုရင်တော့လူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့ဆက်လက်ရေးယူမယ်လို့ရဲမှူးချုပ်ဇော်ခင်အောင်ကပြောပါတယ်လောက်ကင်မျိုးအရှိတ်တမန်အကွာကရွှေစင်နယ်မြေရဲစခန်းအပိုင်မှာရဲတပ်ဖွဲ့ဝစ်စုံတွေဝစ်ဆင်ထားတဲ့တရုတ်နိုင်ငံသားတွေရောက်နေတယ်လို့သတင်းအရသွားရောက်ဖမ်းဆီးခဲ့တာလို့သိရပါတယ်ရဲတပ်ဖွဲ့ဝစ်စုံနှစ်စုံကြီးကအင်းကြီးတစ်ထဲလက်ထိတ်၅စုံဖိုက်ပါနဲ့ပြုတ်လုထားတဲ့ပစ္စတိုတနက်အတုနှစ်လက် M22 ပုံစံတနက်အတုတစ်လက်တို့နဲ့အတူဖမ်းမိတယ်လို့ဆိုပါတယ်ဒီတရုတ်နိုင်ငံသားတွေကိုလောက်ကင်မှာထိမ့်သိမ်းလိုက်တာနဲ့ပတ်သက်ပြီးရန်ကုန်မြို့ကတရုတ်တန်ယုံကို RFA ကဆက်သွယ်မိ мян ခဲ့ပါတယ်။တရုတ်တန်ယုံပြန်ကြားရေးတာဝန်ခံဥအောင်နိုင်ဆွေကသူတို့အနေနဲ့ဒီသတင်းကိုမသိသေးဘူးလို့သာပြန်လည်ဖြေကြားပါတယ်
။ဘောလုံးဆိုတဲ့အဲ့ဒီသတင်းကောင်မှလည်းရပ်ပြီးတော့လောဘကပြောင်းလာတယ်အခုကဘာလို့မသိရတော့လဲ
။တရုတ်နိုင်ငံသားတွေဖမ်းဆီးခံခဲ့ရတာတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကတရုတ်တန်ယုံကိုအကြောင်းကြားလိမ့်ရှိပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းကြားတာမရှိသေးဘူးလို့ဦးအောင်နိုင်ဆွေကပြောပါတယ်။သူတို့ဒီလိုရဲအယောင်ဆောင်ထားကြတာဟာနေဆက်ဖြစ်ကြပြီးကိုကံဒီသားကိုအကြောင်းမျိုးမျိုးကြောင့်ရောက်နေတဲ့တရုတ်နိုင်ငံသားတွေကိုချိမ့်ချငွေတောင်းခံဖို့ဖြစ်နိုင်တယ်လို့ဒီသားခံတချို့ကယူဆနေပါတယ်။တရုတ်နိုင်ငံနဲ့ကက်လျက်တီးရှိတဲ့ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒီသားမှာအများဆုံးသုံးပြတဲ့ဘာသာစကားကတော့တရုတ်စကားဖြစ်ပါတယ်။တရုတ်နိုင်ငံသားတွေနေဆက်ဖြစ်ကြပြီးဝင်ထွက်သွားလာနေကြတဲ့ဒေသဖြစ်ပါတယ်ခင်ဗျာ။